28ကြိမ်မြောက်အရှေ့တောင်အာရှအာကစားပြိုင်ပွဲစီးကိန်းကိုမြန်မာနိုင်ငံကအင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပနိုင်တာဟာမြန်မာရိုးရာယဉ်ကျေးမှုကိုပြသခွင့်ရမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုပြသဖို့အခွင့်အရေးတစ်ရပ်ဖြစ်တယ်လို့မြန်မာအစိုးရကခံယူထားပါတယ်။တစ်ချိန်တည်းမှာပဲစီးကိန်းမှာပါဝင်ရှင်ပြိုင်မဲ့မြန်မာအာကစားသမားတွေကိုနိုင်ငံခြားကနှီးပြတွေခေါ်ယူပြီးတော့ကြိုတင်ပြင်ဆင်လေ့ကျင့်မှုတွေလည်းလှုပ်ဆောင်နေပါတယ်။ AP သတင်းကိုအခြေခံပြီးတော့မမေဆန်နီကပြောပြပေးမှာပါရှင်။
28ကြိမ်မြောက်ရှေ့တောင်အာရှအာကစားပြိုင်ပွဲစီးကိန်းကိုမြန်မာနိုင်ငံမှာအင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပဖို့နှစ်လတောင်မလိုတော့တာဖြစ်တဲ့အတွက်မြန်မာတာဝန်ရှိပုဂ္ဂိုလ်တွေအနေနဲ့ပြင်ဆင်မှုတွေအပြီးသက်ဆောင်ရွက်နေကြပါတယ်။စီးကိန်းပွဲကြီးကိုနှစ်ပေါင်း44နှစ်အကြာမှာအခုလိုပြန်လည်ကျင်းပနိုင်ခဲ့တာလည်းဖြစ်ပါတယ်။အခုဆိုရင်ရန်ကုန်မြို့မှာဆိုရင်လည်းစီးကိန်းကြော်ညာဆိုင်မှုတွေကိုနေရာတော်တော်များများမှာတွေ့နေရပါပြီ။ဒီစီးကိန်းပြိုင်ပွဲကြီးကိုတော့ရန်ကုန်နေပြီးတော့မန္တလေးနဲ့ငွေဆောင်တို့မှာကျင်းပမှာဖြစ်ပါတယ်။စီးကိန်းနဲ့ပတ်သက်ပြီးမြောက်မန်းချက်တွေကိုတော့အာကစားဝင်ကြီးဌာနဒုဝင်ကြီးဦးတောင်းထိုက်ကအခုလိုပြောပါတယ်
။ In this 27 Sea Games, we have an opportunity to show our countries
28ကြိမ်မြောက်စီးကိန်းပြိုင်ပွဲဟာကျွန်တော်တို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့တည်ငြိမ်အေးချမ်းမှုကိုပြသနိုင်မှာဖြစ်တယ်လို့ကျွန်တော်တို့ယဉ်ကျေးမှုမြန်မာလူမျိုးတွေရဲ့နှွေးထွေးပြူငါမှုကိုကဘာကိုပြနိုင်မှာဖြစ်ပါတယ်။အဲဒီတော့ဒီစီးကိန်းပြိုင်ပွဲကနေကျွန်တော်တို့မြန်မာနိုင်ငံရဲ့ဂုဏ်ကိုကဘာကိုအစွမ်းကုန်ပြဖို့အခွင့်အရေးတစ်ခုဖြစ်တယ်လို့ခန့်မှန်းပါတယ
်။2009ခုနှစ်တန်ခါအရေးခင်ဖြစ်ပွားပြီးတဲ့နောက်မြန်မာနိုင်ငံပေါ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကစိုးရိမ်မှုတွေပေါ်လာခဲ့ပါတယ်။2010ရွေးကောက်ပွဲပြီးနောက်မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်မှုကနေအရက်သားအစိုးရအုပ်ချုပ်မှုစနစ်ပြောင်းလဲလာပြီးကြတဲ့ကပြည်သူလူထုကလည်းမြန်မာနိုင်ငံမှာစီးပွားရေးနဲ့နိုင်ငံရေးတွေမှာတိုးတက်မှုတွေဖြစ်ဖို့ပုံပြီးမျှော်လင့်လာခဲ့ကြတာပါဒီလိုမျိုးတိုးတက်ပြောင်းလဲမှုတွေကိုဒီစီးကိန်းကနေတဆင့်ကဘာကမြင်တွေ့နိုင်ပြီလို့ဝန်ကြီးဦးတောင်ထိုက်ကအခုလိုဆက်ပြောပါတယ
် We change in 2010 the new government and the
2010ခုနှစ်အစိုးရတည်တက်လာပြီးကတည်းကကဏ္ဍအသီးသီးမှာဥပမာနိုင်ငံရေးစီးပွားရေးကဏ္ဍတွေမှာပြောင်းလဲခဲ့ပါတယ်အခုလိုအင်ရှင်အဖြစ်လက်ခံကျင်းပတာကိုအားလုံးကကြည့်ကြမှာဆိုတော့ကမ္ဘာမှာဂုဏ်ယူနိုင်တာပေါ့ဗျာဒီပွဲပြီးသွားရင်လဲအာဆီယံအဆင့်တင်မကအာရှကစားပွဲတွေအိုလံပစ်ကစားပွဲတွေလို့ကိုပါစီစဉ်ကျင်းပနိုင်ပါပြီ
ဒါအပြင်မြန်မာအားကစားသမားတွေအနေနဲ့လဲသူတို့ရဲ့ပြည်တွင်းပြည်သက်တွေရှေ့မှာအကောင်းဆုံးရှင်ပြိုင်ကစားနိုင်ဖို့အခွင့်အရေးတစ်ခုဖြစ်ပါတယ်ဒီပြိုင်ပွဲမှာမြမယူကအာကစားနီးတွေအပါအဝင်အာကစားမျိုးအစားစုစုပေါင်း33မျိုးကိုရှင်ပြိုင်ကစားကြမှာဖြစ်တဲ့အတွက်နိုင်ငံတကာနီးပြတွေမြန်မာနိုင်ငံမှာလာပြီးလေ့ကျင့်တင်ကြားပေးနေတယ်လို့ဒုဝန်ကြီးဦးတောင်ထိုက်ကအခုလိုဆက်ပြောပါတယ
် International level the sports coaches from abroad
နိုင်ငံခြားနေနိုင်ငံတကာအဆင့်နီးပြကျွန်တော်အထင်30လောက်မြန်မာနိုင်ငံကိုလာပြီးကျွန်တော်တို့အာကစားသမားတွေကိုလေ့ကျင့်ပေးပါတယ်ဒါကြောင့်ကျွန်တော်တို့အချိန်နေရာအရင်ကတည်းပိုပြီးကောင်းတယ်လို့ပြောနိုင်ပါတယ်အရင်ထက်ပိုပြီးရွှေတစိမ့်စုတွေရနိုင်မှာပါ
ဒီစီးကိန်းပြိုင်ပွဲကြီးကို1969ခုနှစ်ကမြန်မာနိုင်ငံမှာလက်ခံကျင်းပခဲ့စဉ်တုန်းကတော့စုတစိမ့်အားလုံးပေါင်း149ခုရရှိခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံမှာကျင်းပသွားခဲ့တဲ့ဒီစီးကိန်းပြိုင်ပွဲကြီးမှာတော့မြန်မာနိုင်ငံကရွှေတစိမ့်16ခုအပါအဝင်စုတစိမ့်အားလုံးပေါင်း80နဲ့နံပါတ်9နေရာမှာအနိုင်ရခဲ့တာဖြစ်ပါတယ်မြန်မာပြည်သူလူထုအနေနဲ့နိုင်ငံရေးလူမှုရေးနဲ့စီးပွားရေးလွတ်လပ်မှုတွေကိုတဖြည်းဖြည်းခံစားလာတာနဲ့တစ်ချိန်တည်းမှာပဲဒီအားကစားပိုင်းမှာလည်းအောင်မြင်မှုတွေရဖို့မျှော်လင့်နေကြတာပါ